ရုတ်နိုင်ငံမှာဒီမိုကရေစီရေးအတွက်တိတ်တဆိတ်စုဝေးပွဲတွေမှာပါဝင်ခဲ့သူရှေ့နေတွေနဲ့တက်ကြွလှုပ်ရှားသူတရားစင်ကျော်ဟာ2019ခုနှစ်ကုန်ပိုင်းရက်တွေမှာဖမ်းဆီးခံရတာဒါမှမဟုတ်ပျောက်ဆုံးနေကြတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်2012သမရစီချင်းပိန်အာနာရယူခဲ့တဲ့နောက်ပိုင်းတရုတ်အစိုးရကနိုင်ငံသားလွတ်လပ်ခွင့်ကိုအပြင်းထန်ဖိနှိပ်ထားခဲ့တာပါအခုနောက်ဆုံးနှိမ်နင်းထားတာကတော့ပြီးခဲ့တဲ့ဒီဇင်ဘာလကဖူကျန်းပြည်နယ်ရှမ်းမန်မြို့မှာဒီမိုကရေစီရေးလှုပ်ရှားသူတွေဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်စုဝေးခဲ့တုန်းကဖြစ်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့သူတေတီဝမ်ယကီကပြောပါတယ်တရုတ်အစိုးရကသူတို့နဲ့သဘောထားကွဲလွဲသူထင်ရှားတဲ့ဒီမိုကရေစီအရေးလှုပ်ရှားသူအတိုက်ခံတွေကိုအစင်လာရနိုင်ငံတကာမီဒီယာတွေအာရုံစိုက်မှုညှော့နေလေးရှိတဲ့ခရစ်မတ်နဲ့နှစ်ကူးကာလကိုရွေးပြီးတော့ပြည်ထောင်ချမှတ်လေးရှိတယ်လို့လည်းသူတေတီဝမ်ကပြောပါတယ်။ဘေကျင်းမြို့ကတက်ကြွလှုပ်ရှားသူရှေ့နေဒင်းဂျိုရှီဟာလည်းရှေ့နေလိုက်စင်ရုပ်သိမ်းခံထားရပြီးတော့အာဂရီလိုက်စားတဲ့အာဏာပိုင်တွေကိုဆန့်ကျင်ဆန္ဒပြခဲ့တဲ့အတွက်ဒီဇင်ဘာ26ရက်နေ့ကထောင်ဒဏ်ချမှတ်ခံထားရတယ်လို့တရုတ်လူခွင့်ရေးကာကွယ်သူတွေကပြောပါတယ်။အလားတူရှန်တောင်းမြို့ကရှေ့နေလိုက်စင်ရုပ်သိမ်းခံထားရတဲ့ရှေ့နေအနည်းဆုံး9ဦးကိုလည်းစုံစမ်းမေးမြန်းဖို့ဖမ်းဆီးထိန်းသိမ်းပြီးတော့နောက်မှလွှတ်ပေးလိုက်တာပါအခုနောက်ဆုံးနှိမ်နင်းခဲ့တဲ့ဒီဇင်ဘာလစုဝေးပွဲကလူနည်းစုဆွေးနွေးပွဲသာဖြစ်ပြီးတော့တရုတ်အစိုးရကဒီလိုတီးတန့်လူနည်းစုစုဝေးတာတောင်မှတီးမခံဘူးဆိုတာကိုပြန်လိုက်တာပဲလို့ Amnesty International လူငင်းချမ်းသာကွင်အဖွဲ့သုတေသီ Patrick Phona ပြောပါတယ်